ထိုင်းနိုင်ငံအတွင်းကအခြေထောင်တွေကနေအကြောင်းမျိုးမျိုးနဲ့ပြည်ထောင်ကြပြီးလူရဲစီမြန်မာတွေဟာနေရက်ကိုပြန်ပို့ဖို့အတွက်ကြံ့ကြံ့နေတာကြောင့်ထိုင်းလူမှုကြီးကြပ်ရေးအချုပ်တွေမှာကျဉ်းကျပ်စွာနေထိုင်နေရတယ်လို့စားတောက်ရေးအခက်အခဲတွေရင်ဆိုင်နေရတယ်ဆိုပြီးရနောင်းပြည်နယ်လူဝင်မှုကြီးကြပ်ရေးအချုပ်ကမြန်မာတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပါတယ်
။ဟိုအခန်းချင်းနေတဲ့မှာခါတိုင်းလူ40 50ထားတာအခုလူ100ကျော်ထားနေတဲ့အနေအထားလေး။အစိုးရဆိုလို့ရှိရင်နှစ်ကြီးသမားတွေလည်းခါတိုင်းဆိုလို့ရှိရင်နှစ်ကြီးသမားတွေပေါ့အဓိကဆင်းမှုတွေ။နှစ်ကြီးသမားတွေ6နှစ်9နှစ်ကြာပြီးပြီ10နှစ်ကြာပြီးရတဲ့လူတွေကစားအဲ့လူရဆာအဲ့ immigration ကိုတွားဆောင်ရတယ်လေဟိုနှစ်ကြီးကြာပြီးတဲ့ချိန်မှာသူက3-5လထပ်ဆောင်ရတဲ့အနေအထားမျိုးတွေကြုံရတယ်အဲတော်တော်ချင်းကြက်ဖြစ်တယ်ပေါ့တချို့ကြောက်လဲသူတို့ပြောတယ်နေဖက်8တဲ့လူ8ညဖက်8တဲ့လူ8အဲ့လိုမျိုးတော့ခွဲပြီးတော့အဲ့လိုမျိုးဖြစ်ကြတယ်ပါညာတော့ပြောတယ်နောက်တစ်ခုကလည်းဟိုစားတောက်အခက်အခဲတွေရှိတယ်ဆော့ပြောတယ်လူကများလာတယ်ကျွန်တော်တို့ဒီ3ဆက်မှုရည်တွေမလုံလောက်တဲ့ကိစ္စတွေမှာတချို့ကအဲ့လိုမျိုးယာနာဖြစ်တာတော့အဲ့ဒီမျိုးရောဂါတွေဖြစ်နေတယ
်လူဝင်မှုကြီးကြပ်ရေးအချုပ်တွေမှာလနဲ့ချီပြီးနေထိုင်နေရတာလူရက်စီပြီးတာတော့နှစ်ဝက်လောက်ထပ်ပြီးအချုပ်ထဲမှာစောင့်နေရတာတွေလည်းရှိနေတာပါ
အမတချို့ပူပြီးတော့ဆိုးရိမ်မှုတွေဖြစ်နေတာကဘာလဲဆိုတော့ဒီပတ်စံပေးနိုင်တဲ့လူကကျူပြီးတော့ကျွန်တော်တို့ဟုတ်အရင်ထွက်ရတာပေါ့ဆိုးလို့ကျွန်တော်ကဘယ်မှဖမ်းရတယ်တလားဆလားနေပြီးနောက်ကဖမ်းရတယ်ဒီအခုမှရောက်ခါကြပဲအဲ့လူကအချုပ်ထဲကနေပူထွက်တယ်ပေါ့ပတ်စံပေးပြီးတော့အဲ့ဒီအခြေအနေမျိုးတွေလည်းကျွန်တော်ကြားရပါတယ
်ထိုင်းနိုင်ငံထဲမှာပြစ်ဒဏ်ကျခံပြီးသားမြန်မာတွေဟာတခြားနိုင်ငံသားတွေလည်းမတူပဲလဝကအချုပ်မှာအကြကြီးဆက်ပြီးနေထိုင်နေရတယ်လို့လည်းဦးထူးချစ်ကဆိုပါတယ်
ကျွန်တော်တို့ကလွတ်ရစီမယ်သူကဘာမှပြန်ပြန်ပို့တာကိုထောင်ပူကနေတခါလဲလွတ်ပေးနေတာပေါ့ကျွန်တော်တို့ခိုင်းနေဆိုလို့ရှိရင်တော့သူတို့တခြားနိုင်ငံကြားလေးဆိုတော့သူတို့ထောင်ပူကနေလွတ်ပေးတယ်ပေါ့ထောင်ပူကဒီမြန်မာကျတော့ထောင်ပူကနေမလွတ်ပဲနဲ့သူတို့ကိုလွတ်ရတော့ဆေးသွားပြီသူတို့ရဲ့ပြည်တယ်ကြာခံပြီဒါပေမဲ့အစောပြောတဲ့ဒီ immigration ကိုပို့တာပေါ့လူမှုကြီးကြပ်ရေးအချုပ်ခံနေသူဟိုဘက်ကောင်ပြန်ထောင်ပူပြန်ပို့ပေါ့အဲ့ကနေဆောက်ရ
ကိုဗစ်ကပ်ပေးကာလမှာနေရရင်းကိုပြန်ပို့တဲ့အခါမှာကွာရန်တင်းစင်တာတွေမလုံလောက်တာကြောင့်မြန်မာဘက်ကလည်းလူများများကိုလက်မခံနိုင်တာကြောင့်လေကိုဗစ်ကပ်ပေးကာလနှစ်နှစ်ကျော်အတွင်းမှာထိုင်းနိုင်ငံရဲ့နေဆက်အသီးသီးကလာဝကအချုပ်တွေမှာမြန်မာတွေစုပုံပြည့်ကျက်နေပြီးနေထိုင်ရေးနဲ့အစားအသောက်ခက်ခဲတွေကြုံနေရတာပါဒီအတွက်နှစ်နိုင်ငံအစိုးရတွေအနေနဲ့ပြည်တံကြခံပြီးသားမြန်မာနိုင်ငံသားတွေကိုအမြန်ဆုံးပြန်ပို့နိုင်ဖို့အတွက်တိုက်တွန်းနေတာဖြစ်တယ်လို့လည်းဦးထူးချစ်ကပြောဆိုသွားပါတယ်ရှင်